မင်္ဂလာညနေခင်းပါတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်မေလ2ရက်ပုဒ်ဟူးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်ဒီမှာနောက်လာပါဒီကနေ့ညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရုရှားရေစုံစမ်းမှုတွေမှာသမ္မတ Trump အနေနဲ့ဥပဒေကြောင်းအရစစ်ဆေးမြင်းမြဲခံမှုအထူးစုံစမ်းစစ်ဆေးမှုကရှိန်မြင့်ဆောင်ရွက်လာနေတဲ့အကြောင်းသမ္မတရဲ့အကျိုးဆောင်ရှေ့နေဟောင်းကပြောလိုက်ပါတယ်။အာမေးနီးယားနိုင်ငံမှာဝန်ကြီးချုပ်တွေဖြစ်လက်မခံမှုတိုက်ခိုက်ခေါင်းဆောင်ကိုလွှတ်တော်ကပယ်ချလိုက်ပြီးတဲ့နောက်ဆန္ဒပြပွဲတွေကြီးကြပ်ပေါ်ပေါက်နေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်တဲ့သူကြီးညာပေးသွားမှာပါ
။ကောင်းပါပဲရှင်။နိုင်ငံတော်လျှော့ဝှက်ချက်ဥပဒေဖောက်ပြမှုနဲ့တရားစွဲဆိုခံရတဲ့ရိုက်တာသတင်းထောက်နှုတ်အမှုမှာတရားလိုပြတတ်တဲ့တူရဲမှုမိုးရံနိုင်ကိုမယုံကြည်ရတဲ့တက်တဲ့သူအဖြစ်တင်ပြထားတာကိုမြောက်ပိုင်းခရိုင်တရားရုံးကပယ်ချလိုက်ပါတယ်
။ခုတိုင်းဆိုလို့ရှိရင်လည်းရှာဖို့လေတွေ့ရှိတဲ့အစင်တော်ရောက်ပါပြီဗျာနော်။ထက်စစ်လေးထပ်ပြီးတော့ဟိုကောင်းတဲ့အချက်တွေပေါ်လာလေးဖြစ်သွားနိုင်တယ်ဗျာနော်။ဒါတူရဲမှုမိုးရံတဲ့အနေနဲ့လည်းသူအနစ်နာခံရတယ်နတ်တယ်ပေါ့ဗျာနော်။
ရိုက်တာသတင်းထောက်ရှင်နဲ့ဦးခင်မောင်စောပြောတော်ရာကိုနောက်ပိုင်းမှာအသေးစိတ်တင်ပြသွားရမယ်။ဒါအပြင်အစိုးရတပ်နဲ့ KNA ကချင်လွတ်လပ်ရေးတပ်မတော်တိုက်ပွဲကြောင့်ထောင်နဲ့ချီတဲ့ရွာသားတွေဟာစစ်ဘေးတန်းရှောင်နေကြဆဲသတင်းနဲ့အတူနိုင်ငံတကာသတင်းဆောင်မတွေမှာတော့နိုင်ငံခြားရေးဝန်ကြီးတင်မိုက်ပေါင်ပီယိုကအမေရိကန်တပ်သမန်အခင်အကျင်းကိုအရှိန်မြင်ပြီးတော့နိုင်ငံခြားရေးအခန်းကဏ္ဍကိုဘယ်လိုမြင့်တင်မလဲဆိုတာနဲ့မြောက်ကိုရီးယားကောင်ဆောင်တို့တွေ့ဆုံမှုအပေါ်အမြင်တော်ရာတွေကိုလည်းနောက်ပိုင်းမှာကြားမှာပါ။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ငီထိုက်တို့ကပြောပြပေးကြပါအောင်ရှင်။
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆုပ်ဖက်မှုတွေပေါ်စုံစမ်းစစ်ဆေးမှုတွေမှာသမ္မတဒေါ်နယ်ထရန့်အနေနဲ့ဥပဒေကြောင်းအရစစ်ဆေးမှုများခံမှုအထူးစုံစမ်းစစ်ဆေးမှုကအချိန်မြင့်ကျိုးပန်းလာနေတဲ့အကြောင်းသမ္မတရဲ့ကျိုးဆောင်ရှင်းနေဟောင်းကပြောဆိုလိုက်ပါတယ်။သမ္မတရဲ့ဥပဒေကျိုးဆောင်ဖွဲ့နဲ့မလဆန်းကတွေ့ဆုံချိန်မှာအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာသမ္မတကိုစစ်ခေါ်မင်းမြတ်မဲ့စစ်ဆေးနေပတ်သက်လို့ဆွေးနွေးခဲ့တဲ့အကြောင်းသမ္မတရဲ့ကျိုးဆောင်ရှင်းနေဟောင်းဂျွန်ဒော့က AP နဲ့ရိုက်တာသတင်းဌာနတွေကိုပြောဆိုခဲ့တာပါ။ရှင်းနေဟောင်းကတော့အထူးစုံစမ်းစစ်ဆေးမှုနဲ့တွေ့ဆုံပြီးတိုက်မကြခင်မှာပဲသမ္မတရဲ့ဥပဒေကျိုးဆောင်ဖွဲ့ကနှုတ်ထွက်သွားတာဖြစ်ပါတယ်။အထူးစုံစမ်းရေးမှုမူလဟာအမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကကြားဝင်နောက်ရှေ့ရမှာသမ္မတရဲ့စီရင်ရေးဖွဲ့နဲ့ပူးပေါင်းကြိုးပမ်းမှုရှိမရှိသမ္မတအနေနဲ့တရားရေးလုပ်ငန်းတွေကိုကြားဝင်ဟန်ထားတဲ့လိုရည်တွေရှိမရှိဆိုတာတွေကိုစုံစမ်းစစ်ဆေးနေတာပါ။သမ္မတထရန့်ကတော့2016သမ္မတရွေးကောက်ပွဲကာလအတွင်းသူ့ရဲ့စီရင်ရေးဖွဲ့နဲ့ရုရှားတို့ပတ်သက်ဆွံ့နွံ့မှုမရှိတဲ့အကြောင်းအကြေညာရင်းဆန်ထားလို့စုံစမ်းစစ်ဆေးမှုတွေကလည်းနိုင်ငံရေးအောက်လန်းဤဖြစ်ဝေဖန်ပြောဆိုထားပါတယ်။ရုရှားရေစုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်ပြီးစုံစမ်းရေးမှုမူလဟာသမ္မတထရန့်ကိုမေးမြန်းလိုတဲ့မေးခွန်းပေါင်း44ခုရှိနေတဲ့အကြောင်းလဲနယူးယောက်တိုင်းစတင်းစာကမနေ့ကပဲရေးသားဖော်ပြခဲ့တာပါ။သမ္မတထရန့်ရဲ့ရှင်းနေတွေကိုအထူးစုံစမ်းစစ်ဆေးမှုကမေးမြန်းခဲ့တဲ့မေးခွန်းတွေအပေါ်အခြေခံပြီးမေးခွန်းတွေကိုစီရင်ပြုစုထားတာဖြစ်တဲ့အကြောင်းလဲသတင်းကဖော်ပြထားပါတယ်။ရှင်းနေတွေကိုစစ်ဆေးမေးမြန်းထားတဲ့မေးခွန်းတွေပေါက်ကြားခဲ့ရတဲ့ပတ်သက်လို့သမ္မတထရန့်ကတော့မနေ့ကပဲ Twitter လူမှုကွန်ရက်ကနေပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့ပါတယ်။
တွင်းကုန်ကွန်ကင်းလွတ်ခွင့်ရက်30တိုးပေးထားတဲ့ကာလအတွင်းဥရောပသမ္မတကနေဒါမက္ဆီကိုနိုင်ငံတို့နဲ့အမေရိကန်ရဲ့ကုန်သွယ်ရေးဆွေးနွေးမှုအပြီးသတ်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်သမ္မတအင်ဂျီရောကပြောဆိုပါတယ်ရက်30ထပ်တိုးပေးတဲ့အပေါ်မှာတော့ဥရောပကော်မရှင်ကဝေဖန်လိုက်ပြီး EU အနေနဲ့ချင်းချောက်ခံရတဲ့အနေအထားနဲ့တော့ညှိနှိုင်းမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်ဥရောပသမ္မတကနေဒါမက္ဆီကိုနိုင်ငံတို့ကနေအမေရိကန်ကိုတင်သွင်းတဲ့အလူမီနီယံနဲ့တပ်မဏိသွင်းကုန်တွေအပေါ်အခွန်ကင်းလွတ်ခွင့်တက်တန်းကုန်ဆုံးဖို့နိုင်ပိုင်းအလိုမနေ့တနင်္လာနေ့ကမှမနေ့အင်္ဂါနေ့ထုံးကမှအမေရိကန်သမ္မတဒေါ်နယ်ထရန့်ကသွင်းကုန်ကွန်ကင်းလွတ်ခွင့်ကိုတက်တန်းထပ်တိုးပေးခဲ့တာပါဒါပေမဲ့တရုတ်ဂျပန်ရုရှားနဲ့တခြားတင်ပို့သူတွေအပေါ်မှာတော့အမေရိကန်ပြည်ထောင်စုကတွန်းမြင့်သတ်မှတ်ထားတဲ့သွင်းကုန်ကွန်အတိုင်းကောက်ခံနေပြီဖြစ်ပါတယ် EU ကနေဒါမက္ဆီကိုတို့နဲ့တိုးတက်မှုတချို့ရှိလာခဲ့တာကြောင့်ဆက်ပြီးညှိနှိုင်းဖို့အချိန်တိုးလိုက်တာဖြစ်ကြောင်းညှိနှိုင်းမှုတွေကနေအလုံးအတွက်အဆင်ပြေမဲ့အခြေအနေတည်းရထွက်ပေါ်လာမယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်သမ္မတအင်ဂျီရောပြောခွင့်ရဆာရာဟတ်ကဘီဆန်ဒါစ်ကပြောဆိုပါတယ်တောင်ကိုရီးယားရဲ့သမ္မတတင်သွင်းမှုအပေါ်မှာတော့အခွန်ကင်းလွတ်ခွင့်အမှတ်ခံထားတဲ့သဘောတူညီချက်ကိုအမေရိကန်တို့အတီးပြုတ်ထားပြီးဖြစ်ပြီးအာဂျင်တီးနာဩစတြေးလျဘရာဇီးတို့နဲ့တော့မူပေါင်းတွေကိုသဘောတူထားပြီးဖြစ်ပါတယ်
အာမေးနီးယားနိုင်ငံမှာဝန်ကြီးချုပ်တွေဖြစ်လက်မခံမှုလွတ်တော်ကပယ်ချခံခဲ့ရတဲ့တိုက်ခိုက်ခေါင်းဆောင်နီကိုပါရှင်ယန်ဟာအာနာဖီဆန်မို့လှုပ်ရှားဖို့ဆောင်းခဲ့ပြီးတဲ့နောက်မှာပဲထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါက်ရာကနေနိုင်ငံရေးပြဿနာတွေလည်းကြီးထွားလာနေပါတယ်။အ ာမေးနီးယားဝန်ကြီးချုပ်တဲ့အဖြစ်ထောက်ခံမှုအကြီးအကျယ်ရရှိထားပေမဲ့လွှတ်တော်ကတားမြစ်တာခံခဲ့ရတဲ့အတိုက်ခံခေါင်းဆောင်ကိုထောက်ခံတဲ့အနေနဲ့ဆန္ဒပြသူတွေကဒီနေ့မှာပဲအဓိကတည်ယူပို့ဆောင်ရေးလမ်းကြောင်းတွေကိုပိတ်ဆို့ထားခဲ့ကြတာပါတက္ကံကောင်ဆောင်ကိုဝန်ကြီးချုပ်တူအဖြစ်တာဝန်ယူခွင့်မပေးဖို့အာဏာရ Republican Party ရဲ့ကန့်ကွက်ချက်နဲ့ပတ်သက်လို့လွှတ်တော်ထဲမှာတနေ့ကခြေတင်ဆွေးနွေးခဲ့ကြပြီးတဲ့နောက်မဲခွဲဆုံးဖြတ်ရမှာထောက်ခံမဲ45မဲကန့်ကွက်မဲ55မဲနဲ့တာဝန်ယူခွင့်မပေးဖို့လွှတ်တော်ကအတည်ပြုခဲ့တာဖြစ်ပါတယ်။မနေ့ကလွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ပြီးတဲ့နောက်ကျင်းပခဲ့တဲ့လူစုဝေးပွဲအတွင်းမှာတော့အတက္ကံကောင်ဆောင်ကိုဝန်ကြီးချုပ်တူအဖြစ်တင်မြှောက်ဖို့လိုလားနေတဲ့ထောက်ခံသူတွေကိုအတိုက်ခံခေါင်းဆောင်ကအားပေးခဲ့တာပါအာနာယာ Republican Party ခေါင်းဆောင်ဆဲဆာကီစီယန်ကတော့အတိုက်ခံခေါင်းဆောင်ဦးဆောင်တဲ့လူလူဆန္ဒပြပွဲတွေကြောင်းပြီးခဲ့တဲ့လတိုင်းမှာပဲဂျာရူးကနှုတ်ထွက်ပေးခဲ့ရတာပါအတိုက်ခံခေါင်းဆောင်ကတော့အချင်းပြက်ခြားစားမှုတွေနဲ့ဆင်းရဲမွဲတေမှုတွေကိုဖယ်ရှားနိုင်မှုနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်အောင်တိုင်းပြည်ကိုသူဦးဆောင်ဖို့လိုတယ်လို့ပြောဆိုထားတာပါဒီနေ့ဆန္ဒပြပွဲတွေမှာလူလူကပူးပေါင်းပါဝင်မှုလဲအတိုက်ခံခေါင်းဆောင်ကတိုက်တွန်းခဲ့တာဖြစ်ပါတယ်
ဩစတြေးလျယဟန်မင်းအမတ်ဂျော့ချ်ဘဲအနေနဲ့လိမ်ပိုင်းဆိုင်ရာအနိုင်ကျင့်မှုဆွဲချက်တွေကိုအမှုစစ်ဆေးချမ်းသာမှုနှစ်ခုခွဲပြီးရင်ဆိုင်ရမှာဖြစ်ပါတယ်။ဆွဲချက်တွေကိုခွဲလိုက်ပြီးအမှုနှစ်ခုအနေနဲ့တရားစစ်ဆေးမဲ့အရေးကိုတက်တော်86နှစ်အရွယ်ကက်သလစ်ခရစ်ယာန်ယဟန်မင်းအမတ်ဘဲလ်နဲ့ရှင်းနေတွေနဲ့အစိုးရရှင်းနေတွေကဒီကနေ့ဗုဒ္ဓဟူးနေ့ဩစတြေးလျနိုင်ငံမဲလ်ဘုန်းကတရားရုံးမှာသဘောတူခဲ့ကြပါတယ်။အမှုတစ်ခုစီအနေနဲ့တရင်၅ဘတ်လောက်အချိန်ယူစစ်ဆေးကြားနာရမယ်လို့လည်းခန့်မှန်းထားကြပါတယ်။ဆွဲချက်တင်တဲ့ပတ်သက်လို့အသေးစိတ်တွေကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး။ဗာတီကန်နန်းတော်ရဲ့ဗဏ္ဍာရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေတဲ့ယဟန်မင်းအမတ်ဘဲလ်ကိုရုံးတင်စစ်ဆေးဖို့ဩစတြေးလျတရားရုံးကမနစ်အင်ကာနီကဆုံးဖြတ်တာပါ။ဖုန်းတော်ကြီးတွေပါဝင်ပတ်သက်တဲ့ကက်သလစ်ကျောင်းတော်တွေရဲ့လိမ်ပိုင်းဆိုင်ရာထိပါစော်ကားမှုအရှုပ်တော်ပုံတွေကဆယ်စုနှစ်တည်းချီချမျက်လာပြီးဖြစ်ပါတယ်။ဒါပေမဲ့လည်းအခုယဟန်မင်းအမတ်ဂျော့ချ်ဘဲလ်အမှုကတော့ကက်သလစ်ကျောင်းတော်ရဲ့အဆင့်အမြင့်ဆုံးတာဝန်ရှိသူတဦးရဲ့အမှုဖြစ်လာပါတယ်။ဂျော့ချ်ဘဲကတော့မမှန်မကန်လုပ်ခဲ့တာမရှိဘူးအပြစ်မရှိဘူးလို့အင်ကာနေတုန်းကညင်းပါတယ်။ယဟန်မင်းအမတ်ဘဲလ်ကိုအမတ်ခံပေးထားပေမဲ့လို့လည်းဩစတြေးလျကနေတော့ထွက်ခွာခွင့်မပြုပါဘူး။ပိုယဟန်မင်းကြီးဖရန်စစ်ကသူ့ကိုတာဝန်ကနေပြက်ကွက်ခွင့်ပေးခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ကဩစတြေးလျကိုယဟန်မင်းအမတ်ပြန်ရောက်နေတာဖြစ်ပါတယ်ယဟန်မင်းအမတ်ဘဲလ်ကိုတာဝန်ကနေပြက်ကွက်ခွင့်ဆက်ပြုထားတဲ့အကြောင်းဗာတီကန်နန်းတော်ကလည်းကြေညာချက်ထုတ်ထားပါတယ်ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေညနေ6:00နာရီခွဲကနေညနေ9:00နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုက်ဒိုမီတာ19 kHz 15565နဲ့လိုက်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ UMA ကတည်းကမြန်မာပိုင်းစီစဉ်ရဲ့ပုံထုနေညနေခင်းသတင်းလေးကိုဆက်လက်ကြီးညာနေပါတယ်။ UN နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်တဲ့နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ညှိနှိုင်းဆွေးနွေးဖို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကထပ်မံတိုက်တွန်းလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ဘယ်လိုဆုံးဖြတ်မယ်ဆိုတော့မသိနိုင်ပေမဲ့ဆွေးနွေးညှိနှိုင်းမှုတွေခြေခြေပြန့်ပြန့်လုပ်ဖို့ပြင်ဆင်ထားတဲ့အကြောင်းဒီနေ့ဩစတြေးလျနိုင်ငံခီးစင်မှာပြင်သစ်သမ္မတကပြောဆိုလိုက်တာပါအမေရိကန်ပါဝင်ကမ္ဘာ့အင်အားကြီး၅နိုင်ငံနဲ့အီရန်တို့ကြားနိုင်ငံတကာသဘောတူညီချက်ကိုပြင်ဆင်ဖို့ဒါမှမဟုတ်ရင်သဘောတူညီချက်ကနှုတ်ထွက်မယ်ဆိုပြီးချိန်ချောက်ထားတဲ့သမ္မတထရန့်အနေနဲ့ UN ကနျူကလ িয়ার လုပ်ငန်းတွေကိုရပ်ဆိုင်ထားပြီးအပြန်အလှန်အနေနဲ့ပိတ်ဆို့တံခတ်မှုတွေဖယ်ရှားပေးထားတာတွေကိုနောက်ထပ်တက်တန်းတိုးတက်မသင့်ဒီလဆက်နှစ်နဲ့နောက်ဆုံးထားပြီးဆုံးဖြတ်ချက်ချရမှာဖြစ်ပါတယ်သမနာကတော့အရှိလေပိုင်းဒီသမှာအီရန်နိုင်ငံရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်နေတဲ့အစီအစဉ်တွေကိုပါသဘောတူညီချက်အသစ်မှာညှိနှိုင်းထည့်သွင်းဖို့လိုအပ်ပြီးသမနာထရန့်အနေနဲ့လည်းဒီစိတ်ကူးကိုလက်ခံလိုတဲ့သဘောထားရှိတဲ့အကြောင်းပြောဆိုခဲ့တာပါအီရန်ပေါ်အမေရိကန်ကပိတ်ဆို့တံခတ်အရေးယူမှုတွေပြန်လည်ကျင့်သုံးတာမျိုးတွေမလုပ်ဖို့တိုက်တွန်းတဲ့အနေနဲ့ပြင်သစ်သမနာအပြင်ဂျာမနီဝန်ကြီးချုပ်အင်ဂလန်မာခဲကလည်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲဝါရှင်တန်ကိုရောက်လာခဲ့ပါတယ်အနောက်နိုင်ငံတော်တော်များကတော့2015ခုနှစ်မှာရရှိထားခဲ့တဲ့နိုင်ငံတကာသဘောတူညီချက်ဟာအီရန်နိုင်ငံအနေနဲ့နျူကလ িয়ার ဘုံမထုတ်လုပ်နိုင်အောင်တားဆီးနိုင်မယ့်အကောင်းဆုံးမျှော်လင့်ချက်တစ်ရပ်အဖြစ်နဲ့လည်းလက်ခံထားကြပါတယ်
။တောင်ကိုရီးယားနဲ့မြောက်ကိုရီးယားကြားငြိမ်းချမ်းရေးစာချုပ်လက်မှတ်ထိုးသည့်ဖြစ်စေမထိုးသည့်ဖြစ်စေကိုရီးယားကျွန်းဆွယ်ပေါ်မှာအမေရိကန်တပ်တွေဆက်ပြီးရှိနေဖို့တောင်ကိုရီးယားဘက်ကလိုလားနေပါတယ်။သမ္မတမွန်းဂျေအင်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးဒီသတင်းပတ်အစောပိုင်းထုတ်သတင်းစာမှာတောင်ကိုရီးယားသမ္မတအကြံပေးတဦးကမရှင်းမလင်းရေးသားခဲ့ပြီးတဲ့နောက်ဒီကနေ့ဗုဒ္ဓဟူးနေ့မှာတောင်ကိုရီးယားသမ္မတရဲ့ပြောခွင့်ရကကြေညာချက်ထုတ်ခဲ့တာပါ။ငြိမ်းချမ်းရေးစာချုပ်လက်မှတ်ထိုးပစ်ခဲ့ရင်တော့တောင်ကိုရီးယားမှာအမေရိကန်တပ်တွေဆက်ပြီးရှိနေဖို့ခက်ခဲသွားမှာဖြစ်တယ်လို့ဆောင်းပါးမှာရေးခဲ့တာပါ။ နျူကလ িয়ার ကင်းစင်ရေးအတွက်လိုအပ်ချက်တစ်ခုအနေနဲ့တောင်ကိုရီးယားကအမေရိကန်တပ်ဖွဲ့ဝင်3000နီးပါးရုတ်သိမ်းပေးဖို့ကိုမြောက်ကိုရီးယားဘက်ကထောက်လျှောက်တောင်းဆိုနေတာပါဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ရဲ့ကြီးညာချက်မှာတော့တက်တွေဆုတ်ခွာပေးရေးပြောဆိုခဲ့တာမရှိပါဘူးဒီနှစ်အတွင်းကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်ကြောင်းကြီးညာဖို့ငြင်းချမ်းရေးသဘောတူညီချက်တရထူထောင်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုတရုတ်တို့နဲ့လက်တွဲဆောင်ရွက်လို့တဲ့အကြောင်းတောင်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေကပြောဆိုထားကြပါတယ်ရှင်
။ကမ္ဘာမှာလူခု10ဦးနဲ့9ဦးကညဉ့်ညမ်းတဲ့လေတွေကိုရှူရှိုက်နေကြပြီးအစာအုပ်တွေအတွင်းကလေတွေညဉ့်ညမ်းမှုဟာအထူးပြဿနာတစ်ရပ်ဖြစ်လာနေတယ်လို့လူများစုသတိမပြုမိတဲ့ပြဿနာတစ်ခုဖြစ်လာနေတဲ့အကြောင်းကမ္ဘာကျန်းမာရေးဖွဲ့ WHO ကသတိပေးလိုက်ပါတယ်။လေတွေညဉ့်ညမ်းမှုကြောင့်နှစ်စဉ်လူ9000လောက်သေဆုံးနေကြရတယ်လို့အာရှနဲ့အာဖရိကတိုက်လူနေရာတွေကအပယ်ခံလူအတိုင်းဝိုင်းမှာအထူးခံစားနေရတဲ့အကြောင်းလဲ WHO ရဲ့အစီရင်ခံစာတစ်ခုဖော်ပြခဲ့တာပါ။အင်းဒီမှာအပူပေးတာချက်တာပြုတ်တာမိထွန်းတာမျိုးတွေလို့အစာအုပ်တွေအတွင်းပိုင်းကလေတွေညဉ့်ညမ်းစေတဲ့အခြေအနေတွေကြောင့်လူပေါင်း4000လောက်သေဆုံးနေရကြောင်းလဲ WHO ရဲ့လူမှုကျန်းမာရေးဌာနကဒေါက်တာမာရီယာနိုင်ယာကပြောပါတယ်။အစာအုပ်တွင်းပြင်လူညဉ့်ညမ်းမှုတွေကြောင့်အုံနောက်သွေးရောပြက်တာနှလုံးရောဂါအဆုတ်ကင်ဆာနဲ့ပန်းနာရင်ကျက်လို့အသက်ရှူလမ်းကြောင်းဆိုင်ရာနာတာရှည်ရောဂါတွေခံစားရလို့ရှိတဲ့အကြောင်းလဲပြောဆိုထားတာပါ။နှစ်စဉ်နှစ်တိုင်းလူသန်းနဲ့ချီသေဆုံးနေရတဲ့လူညဉ့်ညမ်းမှုပြဿနာကိုဖြေရှင်းဖို့တန်ရှင်းတဲ့စွမ်းအင်ပုံမူရရှိသုံးစွဲနိုင်မှုလိုအပ်တဲ့အကြောင်းလဲ WHO ကပြောပါတယ်။လူညဉ့်ညမ်းမှုပြဿနာကိုအပြေရှာနိုင်မှုပထမဆုံးအကျဉ်းနိုင်ငံကညီလာခံတစ်ရပ်ကိုလဲဆစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအောက်တိုဘာလနဲ့ကျင်းပသွားဖို့စီစဉ်ထားတဲ့အကြောင်းလဲ WHO ရရှိဒေါက်တာနိုင်ယာကပြောဆိုထားပါတယ်။
သမ္မတဒေါ်နယ်ထရန့်ဟာအမေရိကန်ရဲ့စံတန်ဘိုးတွေကိုအလေးထားခြင်းမရှိဘူးလို့အမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းကဝေဖန်လိုက်ပါတယ် The Restless Wave, Good Times, Just Cause, Great Fights and Other Appreciation ဆိုနာမည်ပေးထားတဲ့သူ့ရဲ့စာအုပ်သစ်ထဲမှာအုံနောက်ကင်ဆာရောဂါခံစားနေရတာကြောင့်လွှတ်တော်တာဝန်တွေကနေအနားယူတော့မယ်အသက်82နှစ်အရွယ်မက်ကိန်းကအဲ့ဒီလိုဝေဖန်လိုက်တာဖြစ်ပါတယ်ရှင် Direct from Washington.
ဒီကနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်အစိုးရလျှော့ချက်ဥပဒေဖောက်ဖျက်မှုနဲ့တရားစွဲခံထားရတဲ့ Riders သတင်းထောက်နှစ်ဦးအမှုမှာတရားလိုပြတက်တည်တူရံမှုမိုးရံနိုင်ကိုမယုံကြည်ရသောတက်တည်သူအဖြစ်အစိုးရရှင်းနေဖက်ကတင်ပြထားတာကိုမြောက်ပိုင်းခရင်တရားရုံးကဒီကနေ့တရားရုံးကြံနာမှုအတွင်ပယ်ချလိုက်ပါတယ်အခုလိုဆုံးဖြတ်လိုက်တာကြောင့်တရားလိုပြတက်တည်တူရံမှုမိုးရံနိုင်ရဲ့ရခင်ထွက်ဆိုချက်တွေဟာအမှုစစ်ဆေးရာမှာဆက်လက်အကျုံးဝင်နေမှာဖြစ်ပါတယ်ဒီသတင်းကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA သတင်းထောက်မမေခါကပေးပို့ထားပါတယ်
ပြီးခဲ့တဲ့ရုံးချင်းကတရားလူရှေ့နေဖြစ်ဆောင်ရွက်နေတဲ့ဥပဒေအကျိုးဆောင်ကတရားရုံးမှာထွက်ဆိုခဲ့တဲ့ဒူရဲမှုမိုးရံနိုင်ကိုမယုံကြည်ရတဲ့တပ်တွေအဖြစ်တင်သွင်းလျှောက်လဲခဲ့သလိုရိုက်တာသတင်းသမားတွေရဲ့ရှေ့နေတွေဘက်ကလည်းပြန်လည်ခုခံခြေပခဲ့ကြပါတယ်။ဒီအပေါ်မှာတရားသူကြီးဘက်ကအခုလိုဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်။အခုလိုဆုံးဖြတ်လိုက်တာကြောင့်တရားလူပြတပ်တွေဒူရဲမှုမိုးရံနိုင်ရဲ့အရင်ထွက်ဆိုချက်တွေဟာအမှုစစ်ဆေးရာမှာဆက်လက်အကျုံးဝင်နေမှာဖြစ်ပါတယ်။ဒူရဲမှုမိုးရံနိုင်ကဖမ်းဆီးခံထားရတဲ့ရိုက်တာသတင်းတောက်နှစ်ဦးဟာအထက်အမဲ့အင်ယာထောင်ချောက်ဆင်ဖမ်းဆီးခံခဲ့ရတာဖြစ်ကြောင်းပြီးခဲ့တဲ့ဧပြီလ20ရက်နေ့တရားရုံးကျိမ်းမှာထွက်ဆိုထားခဲ့တာဖြစ်ပါတယ်ဒီလိုထွက်ဆိုခဲ့တာမှာသူ့ကိုရဲအရေးယူနေခြင်းထွက်ဆိုချက်နဲ့တရားရုံးမှာထွက်ဆိုချက်ကွဲလွဲတယ်ဆိုပြီးတရားလိုရှေ့နေဖြစ်ဆောင်ရွက်နေတဲ့ဥပဒေအကျိုးဆောင်ကမယုံကြည်ရတဲ့တပ်တွေအဖြစ်တင်သွင်းခဲ့တာဖြစ်ပါတယ်အမှုနဲ့ပတ်သက်ပြီးရိုက်တာရှေ့နေတဦးဖြစ်တဲ့ဥက္ကမောင်ဇော်ကတော့ဒီကနေ့တရားရုံးဆုံးဖြတ်ချက်ကအမှုအတွက်အကောင်းဆုံးပံ့ပိုးမှုတွေဖြစ်လာတယ်လို့ဆိုလိုက်ပါတယ
်ဟိုမယုံကြည်နိုင်တဲ့တပ်တွေအဖြစ်မဟုတ်တော့မယ်နဲ့သူကထက်သွင်းစဉ်းစားတော့မယ်ဆိုသူရဲ့ထွက်ချက်တွေကတော်တော်အရေးကြီးတာပါဗျာနော်အဲ့တော့အမှုပေါ်မှာတော်တော်လေးကောင်းတဲ့ကျွန်တော်တို့အတွက်ကျွန်တော်တို့ပြောင်းလဲချက်ကောင်းနိုင်လောက်တဲ့တပ်တွေအကျိုးသက်ရောက်ပြီးရှိနေပါတယ်ကိုယ်တိုင်ဆိုလို့ရှိရင်လည်းရှာဖို့လေတွေ့ရှိတယ်အစင်တော်ရောက်ပါပြီဗျာနော်ထက်စစ်လေးထပ်ပြီးတော့ဟိုဟိုကောင်းတဲ့အချက်တွေပေါ်လာလေးဖြစ်သွားနိုင်တယ်ဗျာနော်ဒါဒီရဲမှုမိုးရံတဲ့အနေနဲ့လည်းသူ့အမျက်နာခံရလို့နှက်တယ်ပေါ့ဗျာနော
်ဒီရဲမှုမိုးရံနိုင်ဟာရခိုင်ပြည်ပကအတွင်အမှတ်၈လုံကြုံရေးရဲတပ်ရင်းကိုတာဝန်ယူခဲ့သူတဦးလည်းဖြစ်ပါတယ်ရိုက်တာသတင်းတော်ကိုအလုံးတို့နှစ်ယောက်ဟာသူတို့အဖမ်းမခံရခင်အချိန်ကရဲမှုမိုးရံနိုင်အပါအဝင်ရဲဝန်ထမ်း6ယောက်နဲ့တွေ့ဆုံခဲ့တာဖြစ်ပြီးအဲ့ဒီတွေ့ဆုံမှုအပြီးတွေ့ဆုံခဲ့တဲ့6ယောက်စလုံးယာယီထိမ့်သိမ်းခံခဲ့ရတာဖြစ်ပါတယ်။နောက်တော့4ယောက်ကိုပြန်လွတ်ပေးပြီးဒူရဲမှုမိုးရံနိုင်တဲ့ရဲတပ်ကြီးခင်မောင်လင်းတို့2ဦးကိုတော့ဆက်ပြီးချုပ်နှောင်ထားခဲ့တာပါ။မ မကြသေးခင်ကဒူရဲမှုမှုရဲ့နိုင်ကိုရဲစီကန်ထိန်းသိမ်းရေးဥပဒေအရထောင်တနစ်ချမှတ်လိုက်တာမို့အခုအင်းစိန်ထောင်မှာထောင်တန်ကြခံနေရပါတယ်။အခုအချိန်ထိတက်ချက်ကြီးခင်မောင်းလင်းနဲ့ပတ်သက်တဲ့သတင်းတစ်ခုခုကိုမသိရသေးသလိုဒါနဲ့ပတ်သက်ပြီးအစိုးရဘက်ကသတင်းအမှောင်ချထားစေပါ။ဒီကနေ့တရားရုံးကဆုံးဖြတ်လိုက်တဲ့အပေါ်ရိုက်တာသတင်းတော်ကိုဝါလုံးကတော့
ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ကျွန်တော်အရန်ဝမ်းသာပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့မတရားလုပ်ခဲ့တဲ့ကိစ္စတွေမကြခင်ပေါ်လာတော့မယ်။အမှန်တရားတွေမကြခင်ပေါ်လာတော့မယ်ဆိုတဲ့အခြေအနေဖြစ်ပါတယ်။ဒီရဲမှုမှုရနိုင်ကိုတော့ကျွန်တော်တို့သတင်းသမားတယောက်အနေနဲ့သွားပြီးတော့တွေးဆောင်နေတာဖြစ်ပါတယ်။ဟိုသူ့အနေနဲ့လည်းပဲဟိုသူ့လိုထောင်ချထားတဲ့ပုံမှာကျွန်တော်တို့အများကြီးစိတ်မကောင်းပါဘူး။ဘာဖြစ်လို့လဲဆိုတော့ဒီကိစ္စကဟိုနောက်ထပ်သတင်းသမားတွေရဲတပ်ဖွဲ့ကိုဆက်သွယ်လို့မရဘူးဆိုတော့ message မျိုးပေးချင်တာလို့ပဲကျွန်တော်နားလည်ပါတယ်။
လာမယ့်မေ9ရက်နေ့မှာတရားရုံးချိန်ထပ်မံခေါ်ဆိုထားပြီးအဲ့ဒီနေ့မှာဒူရဲမှုမိုးရံနိုင်ကိုစစ်မေးဖို့တရားရုံးကဆင့်ခေါ်ထားပါတယ်ရှင်
။မမေခါတင်ပြတော့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကချင်ပြည်နယ်ကစီအခြေအနေသတင်းပဲဆက်ရအောင်ပါ။ဧပြီလကနေဒီကနေ့အထိတပ်မတော်နဲ့ KIA ကချင်လွတ်လပ်ရေးတပ်မတော်တို့တိုက်ပွဲအတွင်းကချင်ပြည်နယ်ကထောင်နဲ့ချီတဲ့ရွာသားတွေဟာစစ်ဘေးတန်းရှောင်နေရတယ်လို့ပဲရွာသားတချို့ဟာလည်းဖမ်းဆီးထိန်းနှိမ်မှုတွေခံနေရပါတယ်။ကချင်စစ်ဘေးရှောင်တွေရဲ့နောက်ဆုံးအခြေအနေကိုတော့ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ကချင်ပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေဟာစစ်ဘေးလွတ်ရာတန်းရှောင်နေရတယ်လို့တိုက်ပွဲတွင်ဖမ်းဆီးခံရမှုတွေလည်းရှိနေခဲ့တာပါ။KIA နဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့မူဆဲခရိုင်မုံကိုတီရတိုက်ပွဲတွင်မြန်မာတပ်မတော်ကနေဖမ်းဆီးခေါ်ဆောင်ထားတဲ့အရတား9ဦးပြန်လည်လွတ်မြောက်လာခဲ့တယ်လို့မုံကိုတီရမူမောင်းတိုက်နယ်တိုက်ခါတော်ရဆရာတော်ဦးဆောင်ရာကပြောပါတယ
်ကျွန်တော်တို့ကြားတာကဟိုတောင်ရသွားတဲ့လမ်းမုံမောင်းရတောင်ရလမ်းမှာသူရစစ်တောင်းအခုတက်လာတော့မိုင်းကျဲတယ်လို့ကြားတယ်ရွာသားမျိုးသမီးကိုရောက်ကိုပေါ်ထားတယ်လို့ကြားတယ်လေမနေ့ကပြန်လွတ်လာတယ်လို့လည်းပြောတယ်သူတို့ကအမမိုင်းကွဲတော့သူတို့မတင်ကြတာလည်းပါမှာ
ဧပြီလကွန်ရက်မှာမုံကုဒေတာမုံရဘက်မှာမြမတမတော်လှုပ်ရှားတပ်တွေကို KNA ဘက်ကဆွဲမိုင်းနဲ့ခြုံကိုတိုက်ခတ်ခဲ့လို့အနီးနားဒေတာဖြစ်တဲ့မုံရဂပ်ပါမန်ဂျီပြောင်းဆိုင်တောင်သူတွေကိုတမတော်ကနေခေါ်ယူဖမ်းဆီးစားရကနေမနေ့ကပြန်လည်လွတ်မြောက်လာတယ်လို့သူကပြောပါတယ်ပြီးခဲ့တဲ့ဧပြီလဇန်ကစလို့ KNA နဲ့မြမတမတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အချင်းမြင့်တဲ့ဒေတာတော်တော်များများဟာဒေတာခံရွာသားတွေစစ်ပေးသိမ်းချောင်နေခဲ့ရတာပါလက်ရှိပြည်သူ3000နီးပါတိုက်ပွဲတွင်ပိတ်မိနေတယ်လို့ကချင်ငင်းချမ်းရေးကျူးဆောင်ဥလမိုင်ကွန်ကြာကဆိုပါတယ
်တနိုင်ဘက်ကဆိုကျွန်တော်တို့ဆီကတော့ခေါ်ဖို့ရခုမပြုထားဘူးဖြစ်တဲ့အတွက်ကြောင့်ဟိုတိုင်း2000ကျော်啊2000ကျော်ပါပဲအဲနောက်ပြီးလွန်နောင်းခုကအဖွဲ့တွေလည်းပဲလွန်နောင်းခုမှာဒီတိုင်းပဲသိဆုံးနေတယ်ဒီအဖွဲ့တွေရောဒီကျန်းရဘက်ကဟာတွေလည်းပဲတချို့တွေ့တော့ခေါ်ယူပြီးပြီလေအဲခုတော့ဆက်ကြနေတာအဲ့ဒီ16မိုင်တော့18မိုင်တော့အဲ့ဒီကျန်းရဘက်မှာခုလူပေါင်း900ကျော်600နီးနီးတော့ကျန်သေးဆိုတာသိရတယ်ရောအဲဦးရတော့3000ကျော်တော့ကျန်သေးတယ်ပါခလုံးလုံးဆိုတာ
လက်ရှိအင်ဂျန်ရန်ဒေတာတွင်တိုက်ပွဲဖြစ်ပွားနေစေချင်နေကြောင့်စစ်ရှောင်းတွေစိုးရိမ်နေရတယ်လို့ဥလမိုင်ကွန်ကြာကဆက်ပြောပါတယ်
ဒီအင်ဂျန်ရံဘက်ချပြေဘော့ဘော့လေတက်ဘွေးဖြစ်တဲ့နေရာလည်းရှိတယ်။အဲ့ကကြီးကြီးပြစ်တဲ့ဟာလည်းရှိတယ်။အဲ့ဒီကံကြမ်းတဲ့အခါကျတော့အဲ့မှာရှိတဲ့ပြည်သူလူထုတွေကစိုးရင်ကြောက်ကြနေတယ်။ဒါကြောင့်အမြန်ဆုံးဘာရောက်ခေါ်ယူပေးဖို့အတွက်စီမံလုပ်ကမှရှိတဲ့အတင်းဖက်တမျိုးတွေရောအားလုံးစီမှာကြောက်ကြလာတယ်လေ
။အလားတူကားမိုင်းမြို့နယ်လိုင်နာကူကြည့်ရောက်သွင်းမှာလဲသမတော်ကနေကြည့်ရသားတွေကိုရွာသွင်းမှာပဲထင်းထင်းထားဆဲချိန်နေမှာရှိနေတယ်လို့ရွာသားတို့ကခုလူပြောပါတယ
်။ဖြစ်နေပြီးဖြစ်နေတော့မှာကျွန်တော်တို့ဒီမှာနေဖို့ကြောက်နေကြတာပေါ့ဥယျာဉ်160ပါဒီမှာသူတို့ရှေ့စဉ်အတူအတွင်းမှာကျွန်တော်တို့ကိုဘေးသွားလို့မှမရသေးဘူးအခုသူတို့ပြောထားတော့နေနေရှင်းရှင်းလင်းလင်းလုပ်ရအောင်မယ်အဲကြောင့်မို့ပေးမထွက်တာလို့ပြောနေကြတယ
်လက်ရှိကချင်ပြည်နယ်တီးတီးမှာတမတော်နဲ့ KIA ကြားတိုက်ပွဲဖြစ်ပွားနေစေလို့လဲ KIA ပြန်ကြားရေးတာဝန်ခံဘူမှုကြီးနော်ဘူးကပြောပါတယ
်တမန်ညုံနယ်ဒီအောင်မက်ဘက်မှာလည်းတိုက်ပွဲလေးတွေဖြစ်ပါတယ်နောက်ပြီးတော့ဒီမချိလာမြို့နယ်ပေါ့နော်ဒီတက်ကြီးစစ်တပ်မှလည်းမင်းရလက်ထက်ပေါ်ဖြစ်ပါတယ်။နောက်ညောင်ညောင်မြို့နယ်ပေါ့ကေရတက်ကြီးလေးနေမယ့်ဘက်မှလည်းတက်ပွဲကြီးလေးတွေကတော့ဖြစ်ပါတယ်။နောက်ဘက်မှလည်းဖြစ်လို့ရင်တက်ပွဲလေးတွေတော့ဖြစ်ပါတယ်။ကျွန်တော်တို့ဒီကချင်ပြည်နယ်မြို့နယ်တော်တော်များများမှာတော့တက်ပွဲကြီးကတော့အချိန်မရွေးဘူးပေါ့နော်။တက်ပွဲကြီးလေးတွေတော့ဖြစ်ပါတယ်။အဲ့ပေါ်ရတဲ့ဆိုတော့ဒီကဲမျိုးတော့ရှိမှာပါနဲ့ဒါပေမဲ့ဒီနေ့ဦးပြနေရောက်ဆိုတာတော့ကျွန်တော်မကြောက်ပါဘူး
။တိုက်ပွဲတွေကြောင့်မိုးကောင်းမြို့နယ်ကစုပ်ကျေးရွာကစစ်ဆောင်ထောက်နေရကနမတိခရိယံဘုရားကျောင်း KPC RC 3ကျောင်းမှာဂုလုံနေရတယ်လို့မန်ဂျန်ရံဘက်ကစစ်ဆောင်တဆောင်ခန့်ဟာမြစ်ဆုံဒေတာကတံဖရဲရွာခရိယံဘုရားကျောင်းတွေမှာစစ်ဖေးခုလုံနေရပါတယ်။တိုက်ပွဲတွင်ပိတ်မိနေတဲ့စစ်ဘေးရှောင်ပြည်သူတွေကိုအ мян ဆုံးကယ်ထုတ်ပေးဖို့တောင်းဆိုတဲ့ဆန္ဒဖော်ထုတ်မှုတရက်ကိုဧပြီလ30ရက်နေ့မြစ်ကျင်းနားမြို့မှာကျင်းပခဲ့ပါတယ်။က ထိုင်းတပိတ်ဆက်လက်ကျင်းပဖို့ကတော့ကချင်းပြည်နယ်ဝန်ကြီးချုပ်ကနေခွင့်ပြုချက်မပေးတဲ့အတွက်လက်ရှိမှာခွင့်ပြုချက်ထပ်မံတောင်းဆိုထားပြီးဆက်လက်ဆန္ဒဖော်ထုတ်သွားအောင်မယ်လို့တပိတ်ဦးဆောင်ကော်မတီဝင်တွေကပြောပါတယ်ခင်ဗျာ။နိုင်ငံအင်တင်ပြသွားတာပါရှင်။
VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတွေပဲဆက်ရအောင်ပါ။ American နိုင်ငံခြားရေးဝန်ကြီးသစ်မိုက်ပွန်ပီယိုဟာအမေရိကန်တို့ရဲ့တန်တမာရေးအခင်အချင်းကိုအရှိန်တိုးမြှင့်ဖို့နဲ့နိုင်ငံခြားရေးဌာနရဲ့အခန့်ကဏ္ဍပြန်လည်တည်ဝင်လှုပ်ရှားလာအောင်ဆောင်ရွက်သွားမယ်လို့ကတိပေးပြောဆိုလိုက်ပါတယ်။အင်္ဂါနေ့ကနိုင်ငံခြားရေးဌာနဝန်ထမ်းရာနဲ့ချီဟာနိုင်ငံခြားရေးဝန်ကြီးသစ်ပွန်ပီယိုကိုတခဲနဲ့ကြိုးဆိုနှုတ်ဆက်ခဲ့ကြပါတယ်။ သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့အနေနဲ့နိုင်ငံခြားရေးဌာနရဲ့အသုံးစရိတ်ကိုဖျက်တောက်မယ်ဆိုတဲ့ချိန်ချမှုအောက်မှာဝန်ထမ်းတွေရဲ့စိတ်ဓာတ်ပိုင်းဆိုင်ရာအပေါ်ထိခိုက်မှုတွေရှိသလိုအရင်နိုင်ငံခြားရေးဝန်ကြီး Rex Tillerson လက်ထက်မှာလည်းအရေးပါတဲ့နေရာဒါဇင်နဲ့ကြီးကိုရာထူးခန့်အပ်ဖြည့်ဆည်းနိုင်ခဲ့ခြင်းမရှိပါဘူး။ VOA သတင်းထောက်စီနီစင်းရဲ့သတင်းလွှာကိုကိုအောင်ကပြောပြပေးထားပါတယ်ရှင်။
I said in my testimony,
The United States diplomatic corps
is on behalf of every single member of the United States diplomatic corps.
I do think he's going to be a far bigger
Rex Tillerson ထဲ သူ က ကမ္ဘာ စက်ခုံ ပေါ် မှာ ပို့ ပြီး တက်တက် ကြွား ကြွား လှုပ်ရှား လိမ့် မယ် လို့ ထင် ပါ တယ် ပြီး တော့ သူ ဟာ သမရ နဲ့ လည်း နီးစပ် သူ ပါ
နိုင်ငံ ရေး 32 Thomas Hill က တော့ Pompeo အနေနဲ့ စိန်ခေါ်မှု အများ ပြား ကို တွေ့ ကြုံ ရ မှာ ဖြစ် ကြောင်း ပြော ပါ တယ်
I would say he needs to go further than restore but
Chinese Pomon Pian Pian Su Rat Po Lo Po Lo Wa Me Thana Ring Ga Ma Shaung Lwe Nai Ne Sin Khaw Mu Ri Go Yin San Phit Shin Ya Me De Chin Ne Ma Be Nangan Cha Yi Thana Go Le Chin Ni Ne Le Lyo Nyi Twi Phit Aw Pyaung Le Go Lo Le Me Lo Thin Ma De Da Pyin Ta Man Pyatana Ri Ne Iran Myaw Korea Russia Yi Sa Re Kaisa Ri Go Le Phit Shin Ja Ya Ma Ba
ဒီကနေ့ဗုဒ္ဓဟူးနေ့မှာတော့သမ္မတဒေါ်နယ်ထရမ့်မှာနိုင်ငံခြားရေးဝန်ကြီးသစ်ဖွန်ဖေယိုရဲ့ကျန်းသစ်စာချင်းစုပွဲအခမ်းအနားကိုတက်ရောက်ဖို့နိုင်ငံခြားရေးဌာနကိုပထမဆုံးအကြိမ်သွားရောက်မှာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်တင်ပြတော်တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားကောင်ဆောင်မွန်ဂျေအင်တို့ရဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲကျင်းပနိုင်ခဲ့ပြီးနောက်မှာတော့ဆိုးလ်မြို့ကတောင်ကိုရီးယားပြည်သူတွေကြားမှာကိုရီးယားကျွန်းဆွယ်ငင်းချမ်းရေးအတွက်အကောင်းမြင်မျှော်လင့်ချက်တွေရှိလာနေပါတယ်။ကောင်းဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲအပေါ်ဆိုးလ်မြို့ခံတို့ရဲ့အမြင်တွေနဲ့အတူအနာဂတ်အတွက်မျှော်လင့်ချက်တွေကိုတော့ VOA သတင်းထောက် Brian Peden တောင်ကိုရီးယားနိုင်ငံဆိုးရမြို့ရဆိုးလ်ကနေသတင်းပေးပို့ထားပါတယ်။မက်ခင်ဖြူတွေကတင်ပြထားပါတယ်ရှင်
။တနင်္ဂနွေနေ့ဆက်မြို့ကိုဖျက်ကျော်ပြီးတောင်ကိုရီးယားနယ်မြေထဲကိုမြောက်ကိုရီးယားကောင်းဆောင်ပထမဆုံးအကြိမ်ဝင်ရောက်လိုက်တဲ့သမိုင်းဝင်ခြေလက်ကနေမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကလည်းတောင်ကိုရီးယားကောင်းဆောင်မွန်ဂျေအင်ကိုမြောက်ကိုရီးယားမြေပေါ်ကိုခြေလက်ဝင်ရောက်ဖို့ပြန်ပြီးတော့ဖိတ်ခေါ်လိုက်တာ။နောက်ခေါင်းဆောင်တို့ဦးတဲ့မိနစ်30ကြာတွေ့ဆုံစကားပြောခဲ့ကြတာရေရဲရဲခေတ္တတစ်ခုစတင်ဖို့ပူရဲကြင်ကြာချက်ထုတ်ပြန်လိုက်တာတွေကြောင့်တနင်္ဂနွေထိပ်သီးဆွေးနွေးပွဲဟာဆိုးပြိုကတောင်ကိုရီးယားပြည်သူတွေအတွက်တော့အနာဂတ်မျှော်လင့်ချက်ဖြစ်လာစေပါတယ်
။ခင်ချင်းရဆော့လက်ခဲ့ပါကွာ
တွေ့ဆုံပွဲကိုကြည့်ရင်ကျမအရန်စိတ်လှုပ်ရှားမိပါတယ်။ပြန်လည်ပေါင်းစည်းရေးမကြခင်ဖြစ်လာတော့မယ်ဆိုတဲ့မျှော်လင့်ချက်တွေဖြစ်လာရပါတယ်။
ထိပ်သီးဆွေးနွေးပွဲကိုစောင့်ကြည့်ခဲ့သူအများအပြားအတွက်လက်ရှိမြောက်ကိုရီးယားခေါင်းဆောင်ဟာအရင်ခေါင်းဆောင်တွေတုန်းကလိုနျူကလ িয়ার ချိတ်ချောက်မှုတွေအကြိမ်ကြိမ်လှုပ်ဆောင်တာမျိုးထက်အပြောင်းလဲကိုဖော်ဆောင်နိုင်အောင်လက်ဖွဲ့ထားသူစစ်စားစစ်ကျင်နိုင်သူအဖြစ်နဲ့ပိုးပြီးတော့မြင်လာစေပါတယ
်။အားလုံးကထောက်ကြကြတော့ဆိုရင်ရှိကြီးနပ်ပွဲပေါ်ရတဲ့အရာကဂျင်းကန်ဆောင်တော့ခရခ
သူဟာအာနာရှင်ဖြစ်တဲ့အတိုင်းအာနာရှင်ဆန်ဆန်ပြုမှုပေမဲ့ရေရဲဝုန်းဝုန်းထက်ထက်မြက်မြက်လှုပ်ကန်ဆောင်ရနိုင်မဲ့ပုံလဲရပါတယ
်။ထိပ်သီးဆွေးနွေးပွဲအတွင်းမှာတော့ကိုရီးယားကျူးဆွယ်အပြည်တိုင်းနျူကလ িয়ার ကိစ္စရေးကိုကင်ဂျွန်အွန်းကသဘောတူခဲ့ပါတယ်။မြောက်ကိုရီးယားဟာနျူကလ িয়ার ရဲ့ဒုံးကျည်ဆက်သတ်မှုတွေကိုသူ့ဆန္ဒနဲ့သူရက်စားခဲ့တယ်လို့ မေလာတဲ့ပိတ်ပစ်မဲ့နျူကလ িয়ার ဆက်သက်ဆက်ရုပ်တွေရှိရကိုလည်းနိုင်ငံကကကြွေးကြေသူတွေနဲ့သတင်းသမားတွေလာရောက်လည်လာနိုင်အောင်ဖိတ်ခေါ်ဖို့စီစဉ်နေတယ်လို့လည်းတောင်ကိုရီးယားအစိုးရရာရှိတွေကပြောပါရယ်တနင်္ဂနွေထိပ်သီးဆွေးနွေးပွဲအဖြစ်မှာတော့တောင်ကိုရီးယားသမ္မတအပေါ်လူထုထောက်ခံမှုဟာ80ရာခိုင်နှုန်းကျော်အထိတက်လာခဲ့ပါရယ်Liberal Wardy သမ္မတမိုးအပေါ်အရင်ကထောက်ခံမှုမပေးခဲ့ကြတဲ့သမ္မတရွေးချယ် Conservative မဲဆန္ဒရှင်တွေကတော့အခုဆိုရင်ဒီသမ္မတကတပ်တမန်ရေးရာထိတွေ့ဆက်ဆံမှုတွေအအောင်ပြင်းပြင်းဆောင်ရွက်နိုင်ခဲ့တဲ့အပေါ်မှာအသိမဲ့ပြုလာကြပါတယ်
문재인대통령이대통령되고나서도사실
문재인이탐라ဖြစ်လာပြီးတော့နောက်ပိုင်းအချိန်ထိလည်းကျမက conservative တယောက်ပါပဲသူကကျမမထောက်ခံခဲ့ပါဘူးဒါပေမဲ့သူဟာရိုးစင်းပြီးတော့စကားတီတာကိုမြင်လာရတော့လူတွေယုံကြည်မှုကိုရလာပါတယ
်ပြီးခဲ့တဲ့ထိပ်သီးဆွေးနွေးပွဲမှာနျူကလ িয়ার ကိစ္စရေးပူရဲကြညာချက်ထုတ်ပြန်နိုင်ခဲ့တာကတော့တစ်ဖက်ဆစ်ဆက်ညှိနှိုင်းမှုတွေတိုးတက်လာတာရဲ့အစပဲဖြစ်ပါတယ်နောက်တစ်စင်ကတော့ဇူလိုင်လမတိုင်ခင်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အုန်းတို့တွေ့ဆုံဖို့စီစဉ်နေတဲ့ကိစ္စမျှော်လင့်တဲ့အတိုင်းဖြစ်လာဖို့ပါပဲထရမ့်အစိုးရအနေနဲ့လက်ရှိတိုးတက်မှုတွေကိုထောက်ခံအားပေးတဲ့အချိန်တည်းမှာပဲမြောက်ကိုရီးယားပေါ်စီးပွားရေးအရာဓာတ်ကပ်ပိတ်ဆို့ရေးယူမှုတွေလျှော့ချမပေးခင်မြောက်ကိုရီးယားဘက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုအပြီးတိုင်လျှော့ချပစ်လိုက်တာကိုတွေ့မြင်လို့တာဖြစ်ပါတယ်ရှင
်မခင်ဖြူတွေတင်ပြသွားတာပါအခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲတိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ည9:00နာရီမှာထုတ်လွှင့်မယ်နောက်ဆုံးရအစီအစဉ်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ပြည်သူ့ကျန်းမာရေးဥကြောစံသားရဲ့မြန်မာအရေးသုံးသပ်ချက်အာကစားသတင်းလွှာစတဲ့အစီအစဉ်တွေကိုနားဆင်ကြမှာဖြစ်ပါတယ်ခုတော့ကြမ်းရှိနေတဲ့အချိန်တွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကောင်းလွင်ကပြောပြပေးပါအောင
်။ Natasha American သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုပေါ်စုံစမ်းစစ်ဆေးမှုတွေမှာသမ္မတဒေါ်နယ်ထရန့်အနေနဲ့ဥပဒေကြောင်းအရစစ်ဆေးမြင်းမြတ်ခံမှုအထူးစုံစမ်းစစ်ဆေးမှုကအချိန်မြင့်ကျိုးပန်းလာနေတဲ့အကြောင်းသမ္မတရဲ့အကျိုးဆောင်ရှင်နေအောင်ကပြောဆိုလိုက်ပါတယ်။သမ္မတရဲ့ဥပဒေကျိုးဆောင်ဖွဲ့နဲ့မလဇန်းကတွေ့ဆုံချိန်မှာအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာသမ္မတကိုစင့်ခေါ်မြင်းမြတ်မဲ့စစ်ဆေးနဲ့ပတ်သက်လို့ဆွေးနွေးတဲ့အကြောင်းသမ္မတရဲ့အကျိုးဆောင်ရှင်နေအောင် John Dot က AP နဲ့ Writer သတင်းဌာနတွေကိုပြောဆိုခဲ့တာပါ။ဒီချိန်တုန်းကပဲရုရှားရဲ့စုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်ပြီးစုံစမ်းရေးမှုမူလာဟာသမ္မတထရန့်ကိုမေးမြန်းလို့တဲ့မေးခွန်းပေါင်း44ခုရှိနေတဲ့အကြောင်းလည်းနယူးယောက်တိုင်းသတင်းစာကမနေ့တုန်းကပဲဖော်ပြခဲ့ပါတယ်။ဤနိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်တဲ့နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ညှိနှိုင်းဆွေးနွေးဖို့ပြင်သစ်သမ္မတအင်မန်နျူရယ်မက်ခရွန်ကထပ်မံတိုက်တွန်းလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ဘလို့ဆုံးဖြတ်မယ်ဆိုတာမသိနိုင်ပေမဲ့ဆွေးနွေးညှိနှိုင်းမှုတွေချေချေပြင်းပြင်းလှုပ်ဆောင်မှုပြင်ဆင်ထားတဲ့အကြောင်းဒီနေ့ဩစတြေးလျနိုင်ငံခီးစဉ်အတွင်းပြင်သစ်သမ္မတကပြောဆိုလိုက်တာပါ။အမေရိကန်ပါဝင်ကမ္ဘာ့အင်အားကြီး၅နိုင်ငံနဲ့ဤနိုင်ငံတို့ကြားနိုင်ငံတကာသဘောတူညီချက်ကိုပြင်ဆင်ဖို့ဒီလိုမှမဟုတ်ရင်တော့သဘောတူညီချက်ကနှုတ်ထွက်မယ်ဆိုပြီးချင်းချောက်ထားတဲ့သမ္မတထရန့်အနေနဲ့ဤဝန်ကနျူကလ িয়ার လုပ်ငန်းတွေရပ်ဆိုင်ထားပြီးအပြန်အလှန်အားဖြင့်ပိတ်ဆို့တံခတ်မှုတွေဖယ်ရှားပေးထားတာတွေကိုနောက်ထပ်တက်တန်းတိုးတင်မသင့်ဒီလ၁၂နှစ်နေနောက်ဆုံးထားဆုံးဖြတ်ချက်ချရမှာဖြစ်ပါတယ်။အာမေးနီးယားနိုင်ငံမှာဝန်ကြီးချုပ်တဲ့ဖြစ်လက်မခံမှုလွှတ်တော်ကဖယ်ချခံခဲ့ရတဲ့အတိုက်ခံခေါင်းဆောင်ကအာနာဖီဆန်မှုလှုပ်ရှားစောကပြည်နာမှာပဲထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါလာနေပါတယ်။အာမေးနီးယားဝန်ကြီးချုပ်တေဖြစ်ထောက်ခံမှုအကြီးအကျယ်ရရှိထားပေမဲ့လွတ်တော်ကတားမြစ်တာခံခဲ့ရတဲ့တိုက်ခိုက်ခေါင်းဆောင်ကိုထောက်ခံတဲ့အနေနဲ့ဆန္ဒပြသူတွေကဒီနေ့မှာပဲအဓိကတည်ယူပို့ဆောင်ရေးလမ်းကြောင်းတွေကိုပိတ်ဆို့ထားခဲ့ကြတာပါ။မနေ့ကလွတ်တော်ထဲမှာတနေ့ကဆွေးနွေးခဲ့ပြီးနောက်မှာတော့ဝန်ကြီးချုပ်တေဖြစ်မပေးဖို့အများစုနဲ့လွတ်တော်ကအတည်ပြုထားတာဖြစ်ပါတယ်။
တရင်အချင်းချက်ကိုကောင်လွင်ယုံကကြေညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ် VOA America အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ10:00လိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ57 kHz 9335နဲ့လိုင်းလာမီတာ190 kHz 15905တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမာရှင်လမ်းပါစေရှင် VOA အားပေးနာစင်နဲ့တွေ့လဲအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.
From Washington.